တတပေါများလာတဲ့မြန်မာနိုင်ငံမှာတတူတွင်လုပ်ငန်းအတွက်ရှင်သန်တိုးတက်မှုအားနည်းနေတာမို့ဒီလိုဖြစ်နေတဲ့အဟံအတားတွေနဲ့စိန်ခေါ်မှုတွေကဘာတွေလဲဆိုတော့ကြည့်ရအောင်နော်မြန်မာနိုင်ငံရဲ့တတူတွင်လုပ်ငန်းရှင်သန်ဖွံ့ဖြိုးရေးအတွက်အနောက်ဆက်ဖြစ်နေတဲ့အကြောင်းရင်းတွေထဲမှာရှင်းလင်းပြတ်သားတဲ့တတူတွင်ဥပဒေမရှိတာမြေယာပိုင်ဆိုင်ခွင့်ဥပဒေအားနည်းတာအပြင်လုံထုံးလုံနည်းတွေမလိုအပ်ဖက်နဲ့များပြားရှုပ်ထွေးနေတာတွေပါဝင်ပါတယ်။ဒါအပြင်တတုတူဖို့ရေးဆိုင်ရာမူဝါဒကောင်းတဲ့လူကနေတယ်လို့ရင်ဆိုင်လိုက်ရတဲ့ပြဿနာတွေတစ်နှစ်တခြားတိုးတက်ထွန်းကားလာနေတဲ့ဤပညာတွေပေါ်မှာမူတည်ပြီးတတုတွင်ဥပဒေကိုအစဉ်အမြဲဖြစ်ဆွတ်ပြင်ဆင်မှုတွေလုပ်ပေးဖို့လည်းလိုအပ်ပါတယ်။ဒီထဲမှာတူဖို့ခွင့် license ချထားပေးရမှာအသေးစားတွေပွနေအောင်ချထားပေးတာဟာတတုတွင်လုပ်ငန်းတိုးတက်ရေးအတွက်အန္တရာယ်တစ်ခုဖြစ်နေတယ်လို့မြန်မာနိုင်ငံဘူမိသိပ်တန်အသင်းအထွေထွေအတွင်းမှဦးရေလွန်ကပြောပါလေ
တတုဆိုတာကအသေးစားလေးတွေလက်လုံလက်စားလေးတွေမပေးစင်ဘူးတကယ်ကို long time အနည်း20 30 40 50ထုတ်လုပ်နိုင်တဲ့အကြီးစားတွေပေးသင့်တယ်ဒါပေမဲ့တကယ်တမ်းကျတော့နှမျိုးရှိပါတယ်အသေးစားမပေးစင်ဘူးလက်လုံလက်စားတော့ဒီလိုပါတတုထွက်တဲ့ဒေသခံနေပြည်မှာဥပမာအပြင်ရွှေသူရွှေစားလေးတွေလက်ဘောင်းတော့မှဆိုရှင်လေကြီးဒီစားလေးတွေကိုတွတ်သူဟို traditional ရောက်ပေါ်ရိုးရာလိုက်ထုတ်တဲ့အသေးစားတွေကဒေသခံပြည်သူရဲ့သူတို့ရဲ့ဘီယိုပလာလုပ်တဲ့လုပ်ငန်းတွေကိုမထိခိုက်မပြတ်အောင်လို့သူတို့ကိုစုပေါင်းပြီးတော့လုပ်ခွင့်ပေးစင်ဒီတဲ့တာဟိုတော့ချိန်ချိန်ယူပြရမှာဖြစ်တယ်။ဒါပေမဲ့အသေးစားဆိုတဲ့အကြောင်းပြချင်တယ်၃နှစ်တို့၅နှစ်တို့ပြီးတဲ့လုပ်ငန်းတွေကတချို့အခုဥတွေအစ်စ်ရေးဆွဲတယ်မှာအသေးစားတွေနဲ့လက်လုံလက်စားတွေကိုဟိုတတ်ထုစမ်းတက်တိုက်ထားတရားမလိုဘဲနဲ့ပါမင်းပေးခွင့်ပြုတယ်ဆိုအပိုက်ကိုကျွန်တော်တို့ကကန့်ကွက်ခဲ့ပါတယ်။ဘာလို့လဲဆိုတော့တတ်ထုဆိုတာခဏပြောသလိုဒီပညာပိုင်းဆိုင်ရာတွေကသိချာလေးလာပြီးမှလုပ်ရတဲ့အတွက်ခဏပြောတဲ့စမ်းတက်တိုက်ထားခြင်းမလိုဘဲနဲ့တတ်ထု24ရဲ့လုပ်ခွင့်ကိုတိုက်ရိုက်ပြီးဒါပထမဆုံးအမှားပါပဲ။အသေးစားလက်စားတွေစုပေါင်းပြီးအကြီးစားလုပ်ငန်းတွေအဖြစ်စနစ်တကျလုပ်နိုင်တဲ့အဆင့်ကိုကူးပြောင်းပေးဖို့အကြံပြုတာပါလက်ရှိလုပ်နေတဲ့လုပ်ငန်းချင်းချို့ရလဲသူတို့ရဲ့ရရှိကြတဲ့ဒုက္ခကွင်းတွေကိုဒီတိုင်းဆက်သွားခြင်းနဲ့နောက်တစ်ခုအဟံတားကတော့ဌာနဆိုင်ရပဲတာဝန်ရှိတဲ့လူတွေရတယ်သူတို့ရဲ့ရနေတဲ့ဒုက္ခကွင်းနဲ့သူတို့ရဲ့ဒုက္ခကွင်းအာဏာတက်ရောက်မှုဆုံးရှုံးမှာဆိုရင်ဒါလည်းအဟံတားထဲမှာပါတယ
်တတုဥပဒေထဲမှာအသေးစားအလက်စားလုပ်ငန်းတူဖို့ခွင့်အတွက်ပြည်နယ်တိုင်းအစိုးရတွေကဒုက္ခကွင်းပေးထားတာရေးရှိအတွက်အလားအလာတိတ်မကောင်းဘူးလို့လည်းထောက်ပြပါတယ
်။အသေးစားအလားစားတွေကိုပြည်နယ်တိုင်းအစိုးရတွေကပေးပိုင်ခွင့်ရှိတယ်ဆိုပြီးတော့ဥပဒေထဲမှာထည့်ထားတာတွေ့ရတယ်။အဲ့ဒါကဆိုရင်ဘိုလ်အစိုးရအနေနဲ့အသေးစားအလားစားလို့တတ်ထုမအောင်မြင်နိုင်ဘူး။လူပေါင်းစုံအသေးစားလေး50 50 10ကအေးကလေးရှောက်ပေးထားရင်တကယ်တတ်ထုတွေ့ပါတယ်ဆိုတော့ဒီနေရာရောက်လို့နှိရှိလာများစွာဝေးပြပမာဏမြောင်များစွာနဲ့ရည်တဲ့တုံကအကြီးစားပေးဖို့ပြည်တော်စုအစိုးရကပြီးလို့မြောက်ဖြစ်သွားလိမ့်မယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီ resource sharing မလုပ်ပါနဲ့ revenue sharing လုပ်ပါဆိုလိုတာကဒီ resource တရားသာတာကိုခွဲဝေတဲ့စနစ်အစားတရားသာတာတစ်ခုလုံးရဲ့အကျိုးမြတ်တွေအားလုံးကိုဟော data တွေအားလုံးကိုပြည်တော်စု level ကနေထိတ်ထုတ်ထားပြီးတော့ပေးစင်ပေးဆိုင်တဲ့ဟိုတကယ် capacity ရှိတဲ့လုပ်ငန်းရှင်ကိုရှာဖွေပြီးတော့ area တတ်မှတ်ပြီးတော့ပေးတဲ့ရရှိတဲ့ revenue ရရှိတဲ့နိုင်ငံတော်ပေးရမယ့်အခွန်အခပေါ်မှာသက်ဆိုင်ရာပြည်နယ်တိုင်းကိုအကျိုးကျခွဲဝေပေးဖို့စနစ်ကိုပြောတာပါရခင်လွတ်တော်ပထမကြိမ်လွတ်တော်တက်တမ်းမှာပါဝင်တဲ့လွတ်တော်ကိုယ်စားလှယ်အချို့ကသူတို့ကိုယ်တိုင်တတ်ထုလုပ်ငန်းကိုကြီးကြီးကျယ်ကျယ်လုပ်နေတဲ့အတွက်ဒါကိုအတိုက်ခံတင်ရင်းနဲ့ဥပဒေထဲမှာပါသွားတာဖြစ်တယ်။သက်ဆိုင်ရာဝန်ကြီးဌာနကတာဝန်ရှိတဲ့ညွှန်ချုပ်တွေကဒီဥပဒေကြီးမတင့်တော်ဘူးပြောတော်ညာလေဒီပထမကြိမ်လွတ်တော်မှာဒါကိုလွတ်တော်ကိုယ်စားလှယ်များရဲ့အဆိုပြုချက်ဆိုပြီးတော့ဒါပေမဲ့အဲ့လွတ်တော်ကိုယ်စားလှယ်က conflict of interest ပဲသူတို့ရဲ့ကိုယ်ကျိုးစီးပွားတွေကိုဥတည်ပြီးတင်ပြတဲ့လွတ်တော်ကိုယ်စားလှယ်တဦးကြောင့်ဖြစ်သွားတယ်လို့ကျွန်တော်ကဒီနေရာမှာပြောလို့ရတယ်
တတုဥပဒေကအရေးပါတယ်လို့တတုတူဖို့ရင်းနဲ့ပတ်သက်ပြီးအစိုးရရဲ့ပွင့်လင်းမြင်သာမှုကလည်းအရေးပါပါတယ်။ဒါအပြင်တတုတူဖို့ရင်းလုပ်ငန်းနဲ့ပတ်သက်ပြီးသဘာဝဝန်းကျင်ထိန်းသိမ်းရေးဆိုင်ရာလှုပ်ရှားသူတွေအမြင်ကျေလာအောင်အတွက်အသိပညာဖြန့်ဝေပေးဖို့လည်းလိုအပ်နေတာပါ
။ဒီသူတွေရဲ့စိုးရိမ်မှုကဆန်စားတာတူဖို့ရင်းပတ်ဝန်းကျင်ထိခိုက်တယ်။စိုးရိမ်နေတာသဝိညာတော်လည်းဒီအရပ်အပွဲစည်းတွေနဲ့စေတကံပြည်သူတွေကိုနားလည်စေချင်တာကတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့တောင်းပန်ခြင်းရဲ့တခြားသဘုလမှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့တိုင်းပို့ဆောင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့မိမိရဲ့တိုင်းပြည်ကထွက်တဲ့တရားသာတာကိုတူဖို့ထုတ်လုပ်ပြီးပါအဲ့ဒီတိုင်းပို့ဆောင်လုပ်ငန်းသဘုလမှုလုပ်ငန်းတွေမှာလိုအပ်တဲ့ကုန်စည်ကုန်ကြောဖြင့်အသုံးပြုမှတိုင်းပြည်ကတိုးတက်မှာပါတတုတူဖို့တိုင်းတရားသာတာဖြစ်ပြီးတော့တိုင်းပြည်ပျက်စီးသွားတယ်ဆိုတော့တစ်ဖက်ဆုံးရောက်တဲ့အတွေးခေါ်တွေကိုလည်းတန်လည်းတုံးတက်ဖို့လို
တတုတူဖို့မှုကြောင့်တဘာဝဝန်းကျင်ဖြစ်စီးမှုတွေကိုလက်တွေ့မြင်နေရတာဟာအုတ်ချုံရင်းနဲ့စီမံခန့်ခွဲမှုညံ့ပြင်းတာကြောင့်ဖြစ်ပါတယ်
ဖားကားမှာပြခဲ့တဲ့ကိစ္စဒီတကယ်ကို landscaping နဲ့ပြတ်ပြီးတော့လူတွေအသက်သေတဲ့လူတွေပေါင်းနောက်သာတွေ့တယ်ဒီစီကံပြတ်အောင်ဖြစ်သွားတဲ့ဖားကံကြီးဘလူးအားပေးလို့လဲသက်ဆိုင်ရာအုပ်ချုပ်တဲ့အာဏာပိုင်အဖွဲ့အစည်းတွေပြန်ပြင်းမှုကြောင့်ဖြစ်တာခုနပြောတဲ့ဥပဒေစိုးမိုးမှုမရှိလို့ဖြစ်တာဒီဖားကားမှာလည်းလူတွေအများကြီးသေတယ်လူတွေအများကြီးတိတ်ချီရာကြီးရောက်နေတာဘာကြောင့်လဲကရင်ပြည်ထဲလူတွေရောက်တယ်ရောက်တဲ့လူတွေဖားကံသွားတယ်ရခိုင်နဲ့သွားတယ်တင်တန်တိုင်းနဲ့သွားတယ်အဲ့ဒါဘာဖြစ်လို့လဲဆိုတော့စီးပွားရေးတစ်ခုလုံးချုပ်ကြည့်ရင်ကိုယ့်ရဲ့ဒေသတွေမှာသက်ဆိုင်ရာအသေးစားလက်စားစီးပွားရေးလုပ်ငန်းတွေစက်မှုလုပ်ငန်းတွေစိုက်ပျိုးရေးလုပ်ငန်းတွေစီးပွားပြည့်မဲ့လုပ်ငန်းတွေအားလုံးမိမိဒေသတွေမှာလုပ်နိုင်တဲ့အခြေအနေတွေကိုဖန်တီးမှုအားနည်းခဲ့တဲ့အစိုးရကြောင့်ဖြစ်ပြီးတော့မိမိဒေသတွေမှာအလုပ်ကင်ခွင်နှိုင်းရှားပါပြီးတော့ဖားကံမှာတော့အလွယ်တကူပတ်စံရတယ်ကွာဆိုတဲ့အတွေးတွေနဲ့ရောက်ရှိတဲ့လူတွေရာပေါင်းထောင်ပေါင်းများစွာဖြစ်သွားတာဖြစ်ဒါတွေအားလုံးကလုံးလုံးစေချင်းခေါ်မှုပဲအဲ့ဒီဖားကံရဲ့အရေးတော့တခြားတပ်ထုလုပ်ငန်းတွေရဲ့ဟိုအရေးတခြားတပ်ထုလုပ်ငန်းတွေဥပမာအပြင်ဒေဗရောင်းတောင်ပဲဆိုပါစို့ဒီလိုတစ်ခိတ်တစ်ခါကတာဝန်ရှိတဲ့အတူတွေရဲ့စီပါကံကောင်းမှုညံပြင်းမှုကြောင့်တိုင်းပြည်အကျိုးပြတ်မရှိတဲ့စာချုပ်တွေချုပ်တဲ့ဒေဗရောင်းတောင်တပ်ထုတွေလုပ်ငန်းတို့ပြည်သူကတော်တော်လေးကိုရှင်းသာစွာမုန်းနေပြီးတော့မုန်းနေတဲ့အမုန်းကြီးကတကယ်စနစ်ကျလို့ပဲတပ်ထုတူပေါ်ကြီးစီပွားရေးလုပ်ငန်းကိုအဟန္တာဖြစ်ပေတဲ့လက်ရှိမှာတော့ပြင်းပြင်းနေတယ်
အနာဂတ်မြန်မာတပ်ထုတူဖော်ရေးလုပ်ငန်းအခြေအနေတွေမှီးမိန်နေတာပပျောက်စီဖို့အတွက်တာဝန်ခံတာဝန်ယူမှုရှိတဲ့လုပ်ငန်းရှင်တွေသက်ဆိုင်ရာအစုအဝေးအာဏာပိုင်တွေနဲ့ပြည်သူတွေအားလုံးအတူလက်တွဲပြီးလှုပ်ဆောင်နိုင်တာပါ။အ
ဲ့မှီးမိန်ကပပျောက်အောင်လို့ဒီပဲအဝဲနဲ့ဖြစ်တဲ့ပြည်သူတွေကိုလည်းပြောတင်ပြောလိုက်တာပြောရမယ်။နောက်လက်ရှိအခြေအနေမှန်တွေကိုလည်း transparency ပုံမှန်လေးနဲ့ပြောရလို့နော်အဓိက accountability တာဝန်ခံမှုတာဝန်ယူမှုရှိတဲ့လုပ်ငန်းရှင်တွေဒေတာအာဏာပိုင်အဖွဲ့အစည်းတွေအစိုးရတွေဖြစ်ပေါ်လာဖို့လိုတယ်။အဲ့ဒါဆိုရင်ပြည်သူတွေကလည်းကိုယ့်အလုပ်ကိုလုပ်ပြီးကိုယ့်တာဝန်ခံမှုတာဝန်ယူမှုရှိတဲ့ပြည်သူတွေဖြစ်လာမယ်ဆိုရင်တတ်ထုတူပေါ်တဲ့လုပ်ငန်းတွေပေါ်ဘူးမြန်မာနိုင်ငံမှာရှိတဲ့စီးပွားရေးလုပ်ငန်းပေါင်းစုံမြန်မာပြည်မှာစီးပွားရေးကတတ်ထုတခုတော့မိမ့်မိန်ရမှာအရာအလုံးမိမ့်မိန်သွားတဲ့အတွက်ဒါတွေအလုံးကိုမိမ့်မိန်တာတွေလွတ်မြောက်အောင်လို့စနစ်တကျတူပေါင်းပြီးတန်းနဲ့လုပ်ဖို့လိုပါတယ
်။ဦးဝင်းလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရစီနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်